ဒီနေ့ဆိုရတဲ့ကိုအာနာလွှဲပြောင်းလိုက်ပြီဆိုတော့လေဟိုတမရဦးသိန်းစိန်အနေနဲ့ကရှစ်ဆက်ပြီးတော့ဘာတွေဆောင်ရွက်သွားဖို့ရှိမလဲဆိုတာလေးများသိလို့ရနိုင်မလားဝင်းတီရှင်ဟုတ်ကဲ့
ပထမဆုံးတော့ဗျာကျွန်တော်တို့အားလုံးကတော့ကိုမိသားစုဘောကိုပြန်သွားကြတာပေါ့ဒုတိယတော့ပါတီမှာဆက်လုပ်ဝင်လို့ဆုံးဖြတ်ထားတဲ့လူတွေကတော့ပါတီကိုသွားကြမှာပေါ့သုံးကတော့တမရကြီးကတော့မူလကပါတီဥက္ကဋ္ဌရာထူးဖြစ်တဲ့ကြောင့်ဆိုပါတီရဲ့ဥက္ကဋ္ဌရာထူးကိုပြန်လဲတာဝန်ထမ်းဆောင်မယ်လို့ပဲကျွန်တော်တို့သိထားပါတယ်
ဟုတ်ကဲ့သမရဦးသိန်းစိန်တာဝန်ထမ်းဆောင်ခဲ့တဲ့ဒီ၅နှစ်တာကာလအခြေအနေဆိုရင်ဝင်ကြီးဘယ်လိုများသုံးသပ်ပါလဲဒီ၅နှစ်တာကာလအတွင်းမှာပေါ့လေဝင်ကြီးတို့အနေနဲ့ဟိုဆွမ်းဆောင်နိုင်ခဲ့တာတွေဒီမဆွမ်းဆောင်နိုင်ခဲ့တာတွေအခြေအနေတွေပေါ်မှာဆိုရင်ဝင်ကြီးဘယ်လိုများသုံးသပ်ပါလဲရှင
့်ပထမဆုံးကျွန်တော်တို့ဂုဏ်ယူဆုံးချက်ကတော့ဗျာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုကိုအရှိလေပိုင်းနိုင်ငံတွေကလို့သွေးသက်သာရုံမရှိဘဲနဲ့တည်ငြိမ်နဲ့ပြောင်းလဲနိုင်တဲ့အတွက်ကျွန်တော်တို့ဂုဏ်ယူပါတယ်ဒီကတော့ကျွန်တော်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြပြအောင်လုပ်မယ်လို့ညွှန်ပန်းနိုင်ခြင်းမရှိညွှန်ပန်းခဲ့မယ်လေတကယ်လက်တွေ့ကောင်းတဲ့ဖော်ရခါမှာတဝက်တစ်ပြက်နဲ့ထားခဲ့ရတော့အဲ့ဒီကိစ္စတော့ကျွန်တော်အားမလို့အမြဲဖြစ်တာပေါ့။သုံးကတော့ကျွန်တော်စီးပွားရေးပြုရင်ပြောင်းလဲမယ်လို့တဲ့ခါမှာဥပဒေတွေဒီဥပဒေတွေလုံထုံးလုံတည်အများကြီးကျွန်တော်ပြင်နိုင်ခဲ့တယ်။ဒါပေမဲ့စီးပွားရေးပြုရင်ပြောင်းလဲမှုရဲ့ရလဒ်ကိုအောက်ခြေပြည်သူတွေစီထိရအောင်ကျွန်တော်လုပ်တဲ့နေရာမှာတော့အားနည်းခဲ့တယ်လိုအပ်ချက်တွေရှိတယ်လို့မြင်ပါတယ်လေကတော့ပြည်သူတွေအမြင်ရင်ဆုံးဖြစ်တဲ့တန်ရှင်းသောအစိုးရကောင်းမွန်သောအုပ်ချုပ်မှုစနစ်ကိုအကောင့်ထဲဖော်တဲ့အခါမှာလည်းကျွန်တော်အနေနဲ့ပြည်ပြည်စုံအောင်အကောင့်ထဲဖော်နိုင်ခဲ့ဘူးလို့မြင်ပါတယ်ဒီလောက်ပါပဲ
ဟုတ်ကဲ့အခုနောက်တက်လာတဲ့အစိုးရပေါ့လေအခုတက်လာတဲ့အစိုးရအသစ်ပေါ်မှာရောဝင်ကြီးအနေနဲ့ဘာများအကြံပြုချင်တာရှိပါလဲဒီအစိုးရအနေနဲ့ပေါ့လေဘလို့စိန်ခေါ်မှုအများဝင်ကြီးတို့အနေနဲ့ဟိုမြင်မိပါလဲဝင်ကြီးရှင်ဟုတ်ကဲ့
ပထမဆုံးတစ်ခုကတော့ဗျာအခုကျွန်တော်တို့အစိုးရအသစ်ကတော့အဲရွေးကောက်ပွဲမှာသူလဲ mandate နဲ့တက်လာတဲ့အတွက်ကြောင့်မလို့လုပ်ငန်းတွေကိုအကောင့်တွေပေါ်ဆောင်ရွက်နိုင်လိမ့်မယ်ဒီထဲပို့ပြီးအောင်မြင်အောင်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်နေ့ကတော့သမရရဲ့မူဝါဒတွေကိုကျွန်တော်တို့အကဲဖြတ်ဖို့ကတော့သမရရဲ့မိကုံးကလည်းရေဘူးရအဖြစ်အချက်လက်တွေပဲပြောပြီးတော့2မိနစ်လောက်ပဲပြောသွားရဆိုတော့ကျွန်တော်တို့အဲတိုင်းတာပြီးတော့အကဲကက်သုံးသပ်ဖို့တော့ခက်ပါတယ်သုံးကတော့အဓိကစိတ်ခေါ်မှုကတော့ကျွန်တော်အချင်းချင်းပြောခဲ့သလိုပဲပေါ့လူတွေကတို့လူတွေကအရန်ပြောင်းလဲချက်ကြီးနေတဲ့အတွက်ကြောင့်မလို့အရာရာအလုံးကိုချက်ချင်းဖြည့်ရှင်းပေးနိုင်မယ်လို့ထင်တယ်။ဒါပေမဲ့လက်တွေ့ရအလောက်မလွယ်တဲ့ကိစ္စဒီရှိတဲ့အတွက်ကြောင့်မလို့အဲ့ဒါတော့အစိုးရတည်းအဓိကစိန်ခေါ်မှုဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဒီကနေ့အာနာလွှပြောင်းရေးအခမ်းအနားနဲ့ပတ်သက်ပြီးတော့သမရဦးသိန်းစိန်ကလေဒီထူးထူးခြားခြားမှတ်ချက်ပြုတာတွေများရှိပါလားရှင်ဒီနေ့အခမ်းအနားနဲ့ပတ်သက်ပြီးတော့
အော်မရှိပါဘူးခင်ဗျာဒီနေ့ခန္ဓာတာဝန်လွှဲပြောင်းတဲ့ခန္ဓာနဲ့ပတ်သက်လို့တော့တိကျမှတ်ချက်ပြီးတာမရှိပါဘူးသမရအနေနဲ့ကတော့ तू ပြောမဲ့ကိစ္စတွေ तू ပြောချင်တဲ့ကိစ္စတွေအားလုံးကိုပထမအကြိမ်ပြည်တော်စုထွက်တော်မှာသွားပြီးတော့နောက်ဆုံးနှုတ်ဆက်မိကုံးပြောတဲ့အချိန်မှာထည့်သွင်းပြောကြားခဲ့ပြီးဖြစ်ပါတယ်အဲ့ဒီအတိုင်းပါပဲ
ဟုတ်ကဲ့ဝင်ကြီးအနေနဲ့ရောရှင်အခုပြန်ကြားရေးဌာနမှာအခုဝင်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကာလတလျှောက်ဝင်ကြီးရဲ့ဒီအတွေ့အကြုံတွေအရဆိုလို့ရှိရင်ဝင်ကြီးဘာများသုံးသပ်ချင်ပါလဲရှင်
အဲကျွန်တော်တို့လည်းဗျာအစိုးရဖွဲ့လို့ပါပဲကျွန်တော်လည်းပြည်ပြည်စုံအောင်တော့မလုပ်နိုင်ခဲ့ဘူးပေါ့သို့တော့ပွင့်လင်းလွတ်လပ်တဲ့မီဒီယာပတ်ဝန်းကျင်တစ်ခုဖြစ်နိုင်အောင်ဗဟုမီဒီယာဝါဒထုံးကားတဲ့မီဒီယာပတ်ဝန်းကျင်တစ်ခုဖြစ်နိုင်အောင်တော့ကျွန်တော်တို့အကောင့်ဘက်ကိုရှေ့ရှုတဲ့အရေးတစ်ခုတော့လုပ်နိုင်ခဲ့တယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့လိုလုပ်တဲ့အခါမှာလည်းတကယ်တမ်းကျတော့လေကျွန်တော်နဲ့ပူးပေါင်းဆောင်ရွက်တဲ့ကျွန်တော်ပြန်ကြိုင်းဝန်ထမ်းနာဝန်ထမ်းတွေရဲ့နှစ်ကတော့ကျွန်တော်တို့လုံဆောင်ချက်တွေကိုဘေးကဝိုင်းဝန်းထောက်ပြတဲ့မီဒီယာနဲ့တခြားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကျေးဇူးကြောင့်ပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အနာကဒီသတင်းမီဒီယာလောကဒီဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်ဝင်ကြီးဘာများပြောချင်ပါလဲရှင
်အစိုးရနဲ့မီဒီယာကဏ္ဍကြားမှာပို့ပြီးတော့မှကောင်းမွန်တဲ့ဆက်ဆံရေးရှိဖို့အဓိကအဖြစ်တော့ကျင့်ဝတ်နဲ့အပြန်အလှန်လေးစားမှုကိုအခြေခံတဲ့ဆက်ဆံရေးကောင်တစ်ခုတည်ထောင်ဖို့လိုတယ်လို့ပဲကျွန်တော်မြင်ပါတယ်ကျွန်တော်တို့လက်ထက်မှာလည်းအတတ်နိုင်ဆုံးစူးစမ်းခဲ့ပေမဲ့ပြည်ပြည်စုံနဲ့ခြေနေမရောက်ခဲ့ဘူးပေါ့ဆရာဦးဖွင့်မြင့်တို့လက်ထက်မှာတော့စာနယ်ဇင်းလောကကလာလူဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ရဲ့ပုံကောင်းအောင်လုပ်မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့ပါအခုလိုဖြစ်ကြပြည်တာဝင်းကြီးဦးရထုတ်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာ